မြန်မာနိုင်ငံဟာ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ရဲ့သဘောတူစာချုပ်တွေကိုလိုက်နာတာရှိတယ်လို့အစိုးရအလုပ်ရှင်အလုပ်သမား၃ဖွင့်ဆိုင်ဆွေးနွေးပွဲတွေကနေအလုပ်သမားအခွင့်အရေးတွတ်တက်ကောင်းမွန်အောင်လုပ်ပေးနေတယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့ ILO တည်ထောင်ခြင်းနှစ်တရာပြည့်အခမ်းအနားမှာပြောပါတယ်ILO ရဲ့လက်ထောက်ညွှန်ကြားရေးမှူးချုပ် Greg Baines ကတော့မြန်မာနိုင်ငံအနေနဲ့လက်မှတ်ထိုးဖို့ကြံနေသေးတဲ့သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးဖို့တိုက်တွန်းပြောကြားလိုက်ပါတယ်။ဒီခန္ဓာမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်
။ကုလသမဂ္ဂလက်အောက်ခံအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO တည်ထောင်ခြင်းရာပြည့်နှစ်ခန္ဓာကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာမှာမြန်မာအစိုးရတာဝန်ရှိသူတွေ ILO အကြီးအကဲတွေနိုင်ငံတကာတန်တဖန်တွေအပါအဝင်အလုသမားနဲ့အလုသမားတမကကိုယ်စားလှယ်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တွေတက်ရောက်ခဲ့ကြပါတယ်။လက်ရှိမြန်မာအစိုးရအနေနဲ့ ILO ကပြတ်ထန်းထားတဲ့သဘောတူစာချုပ်တွေကိုလက်မှတ်ထိုးလိုက်နာကျင့်သုံးနေကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်
။မြန်မာနိုင်ငံအနေနဲ့ယာဉ်ကာလကိုဂုဏ်ပြုတဲ့အနေနဲ့ ILO ရဲ့အခြေခံပြတ်ထန်းချက်တစ်ခုဖြစ်တဲ့အငယ်ဆုံးအသက်ဆိုင်ရာပြတ်ထန်းချက်အမှတ်138ခုလက်ခံကျင့်သုံးနိုင်ရေးလိုအပ်တဲ့လုပ်ငန်းစဉ်များဆောင်ရွက်နေပြီဖြစ်ကြောင်းအလေးထားပြုလုပ်မှာတည်ပြီးလိုပါတယ်
မြန်မာနိုင်ငံဟာ1948ခုနှစ်မှာ ILO ရဲ့အဖွဲ့ဝင်ဖြစ်လာခဲ့တာပါအစောပိုင်းကာလတွေမှာမြန်မာအစိုးရနဲ့ ILO ကြားဆက်ဆံရေးပြည်လည်ခဲ့ပေမဲ့လည်းနောက်ပိုင်းစစ်ဆေးရလက်ထက်မှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေအာဏာခိုင်းစေမှုတွေနဲ့အလုသမားအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တာကြောင့်တင်းမာမှုတွေရှိခဲ့ပါတယ်ILO ရဲ့အဓိကလုပ်ငန်းတာဝန်တွေထဲမှာနိုင်ငံတကာကလိုက်နာကျင့်သုံးရမယ့်အလုပ်သမားဆိုင်ရာစီမင်းစည်းကမ်းတွေလည်းပါဝင်ပါတယ်။ခဏအချိန်ထိ ILO အနေနဲ့သဘောတူစာချုပ်ပေါင်း190ကိုချုပ်ဆိုနိုင်ခဲ့ပြီးဖြစ်တယ်လို့ ILO ရဲ့လက်ထောက်ညှိနှိုင်းမှုချုပ် Greg Baines ကပြောပါတယ်။အဲ့ဒီစာချုပ်တွေထဲလွတ်လပ်စွာစုဝေးခွင့်လုပ်ငန်းခွင့်အစဉ်ပြေရေးအလုပ်သမားတွေရဲ့ရပိုင်ခွင့်ကိုစုပေါင်းတောင်းဆိုပိုင်ခွင့်ဆိုတဲ့အချက်တွေလည်းပါဝင်တယ်လို့ဆိုပါတယ်။အာမခိုင်းစေမှုအသက်မပြည့်သေးတဲ့ကလေးငယ်တွေကိုခိုင်းစေမှုအလုတ်ကန်လျှောက်ထားသူတွေကိုခွဲခြားဆက်ဆံမှုစတဲ့အချက်တွေဟာ ILO ကလက်ခံအတိအမှတ်ပြုထားတဲ့အခြေခံသဘောတူညီချက်တွေဖြစ်ပြီးမြန်မာနိုင်ငံဟာလည်းအဲ့ဒီသဘောတူညီချက်တချို့ကိုလက်မှတ်ထိုးပြီးဖြစ်တယ်လို့ Greg Baines ကပြောပါတယ်
The government of Myanmar has so far ratified 3 of those
မြန်မာဆိုရဟာအဲ့ဒီလိုနိုင်ငံတကာသဘောတူညီချက်တွေက3ခုကိုလက်မှတ်ထိုးထားပြီးဖြစ်ပါတယ်၄ခုမြောက်ကိုလက်မှတ်ထိုးနိုင်ဖို့အတွက်ဆွေးနွေးမှုတွေဟာလည်းတိုးတက်ကောင်းမွန်နေတယ်လို့ကျွန်တော်တို့ဒီမနက်ပဲကြားသိလိုက်ရပါတယ်အဲ့ဒီလုပ်ငန်းကိုဆက်လက်ဆောင်ရွက်ပြီးတော့ကြံနေသေးတဲ့ ILO ရဲ့အဓိကသဘောတူစာချုပ်တွေမှာလက်မှတ်ထိုးဖို့ကျွန်တော်တို့တိုက်တွန်းပြောကြားလိုပါတယ်
။အလုသမားအခွင့်အရေးကိုတောက်လျှောက်ဆောင်ရွက်လာသူလည်းဖြစ်လက်ရှိမှာမြန်မာနိုင်ငံလုံးဆိုင်ရာအလုသမားတမကများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမောင်မောင်ကတော့မြန်မာနိုင်ငံမှာပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ ILO ကကူညီပေးခဲ့တဲ့အကြောင်းပြောပါတယ်
။ We really push for change.
ILO ကပြဋ္ဌာန်းထားတဲ့သဘောတူစာချုပ်ပါရန်ရားတွေကိုအသုံးပြုပြီးမြန်မာနိုင်ငံမှာပြောင်းလဲမှုဖြစ်ပေါ်အောင်ဖိအားပေးလှုပ်ဆောင်ခဲ့တာကြောင့်ပြောင်းလဲမှုကိုကျွန်တော်တို့ရခဲ့ပါတယ်
။1939ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကြီးကြောင့်တနေ့ကိုအလုပ်လုပ်ချင်း၈နာရီဆိုတဲ့သတ်မှတ်ချက်ထွက်လာခဲ့တာပါ။ဒါအပြင်တခြားအလုပ်သမားအခွင့်အရေးနဲ့ဆိုင်တဲ့ပြဋ္ဌာန်းချက်ဥပဒေတွေထွက်ပေါ်လာနိုင်အောင်ဆွမ်းဆောင်ပေးနိုင်ခဲ့တဲ့ ILO အဖွဲ့ကြီးဟာ1969ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ။